မန္တလေးတိုင်းမတရားမြို့နယ်ရင်းနသာရဲစခန်းကစစ်ကောင်စီတပ်တွေကအင်အား80ဝန်းကျင်လောက်နဲ့ဇန်နဝါရီလ23ရက်မနက်9နာရီဝန်းကျင်လောက်မှာအနီးအနားကကျေးရွာတွေကိုစစ်ကြောင်းထိုးဝင်ရောက်ခဲ့တာဖြစ်ပြီးတော့နေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်။အဲ့ဒီစစ်ကြောင်းကအင်းတခါနဲ့တပြေချောင်ကျေးရွာဘက်ကိုပြန်ထွက်လာတဲ့အချိန်မှာကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့မတရားမြို့နယ်ပကဖပြန်ကြားရေးတာဝန်ခံက VOA မြန်မာပိုင်းကိုပြောပါတယ်
။မတရားမြို့နယ်ရေနကာမှာရေစကန်ကြီးရယ်လေ။အဲဒီရေစကန်နဲ့မှာကျွန်တော်တို့အင်အား80ဝန်းကျင်လောက်ကကျွန်တော်တို့ဒီမတရားမြို့နယ်ဒူးကြကန်ကျောင်းမော်နီကောပြီးတော့ဒီဘက်အင်းနကတပြည်ချောင်းပေါ့နော်။အဲဒီရွာတွေကိုဒီကျောင်းတို့ဝင်ရောက်လာတာရှိပါတယ်။အဲဒီကျောင်းတို့ဝင်ရောက်လာတာရှိတယ်ကျွန်တော်တို့ဒီ9နာရီဝန်းကျင်လောက်မှာတော့သာကျောင်းမော်နီသုံးကြီးရပါတော့မော်နီကုန်းကြီးရတာအင်ဂျီ30လောက်ကိုကျောင်းမရှုဖြတ်သေးတာရှိပါတယ်ပြီးတော့ကျောင်းအင်ဂါကြီးရပါတော့အင်ဂါကြီးရမှာဆိုရင်လည်းသာကမရှုဖြတ်သေးတာနေနှလုံးပေါ့နော်နေနှလုံးအဲ့မှာလည်းမရှုဖြတ်သေးတာရှိပါတယ်ဗျအမေကပါတော့23ရက်နေ့မှာဆိုရင်သာကမော်နီကုန်းကြီးရကိုမရှုဖြတ်သေးတဲ့အချိန်မှာဒီဘက်ပေါ့နော်ကျောင်းအင်ဂါကြီးရအင်ဂါနဲ့တကယ်ကြောင်းကြီးရဘက်ကိုဒီဒီပြန်ထွက်လာတဲ့အချိန်မှာကျောင်းဒီခရီးမင်းနဲ့ပတ်သက်ပါနေတခြားဝန်တပ်ဖွဲ့နဲ့ကုလသမဂ္ဂစစ်တမ်းကြီးတော့ရှိရတဲ့
စစ်ပေးရှောင်းတထောင်လောက်အတွက်နေထိုင်စားတောင်ရည်နဲ့လုံခြုံရေးကိစ္စတွေကိုမြို့နယ်ပါကဖာအဖွဲ့တွေကတာဝန်ယူဆောင်ရွက်ပေးနေကြတယ်လို့ပြောပါတယ်မတရားမြို့နယ်ကဒေသခံလင်မယားနှစ်ဦးကိုလည်းဇန်နဝါရီလ22ရက်နေ့ကမေမြို့အဝင်ဝတ်ဝန်စစ်ဆေးရေးဂိတ်မှာစစ်ကောင်စီတပ်တွေဖမ်းဆီးစစ်ဆေးရာကနေအမျိုးသားဖြစ်သူတေဆုံးပြီးတော့အမျိုးသမီးကိုလည်းဖမ်းဆီးထားဆဲဖြစ်တယ်လို့မတရားမြို့နယ်ပကဖပြည်သားရေးတာဝန်ခံကပြောပါတယ်
။အဲကြောင့်မင်းမျိုးအဝင်ကျွန်တော်ဝန်ဝန်ခိမ့်ပါလို့ကြားရတာနော်။ဝန်ဝန်ခိမ့်စီတိတ်ပါကျွန်တော်မတရားမြို့နယ်စင်ရွာကပေါ့နော်မတရားမြို့နယ်စင်ရွာကလင်မယားနှစ်ယောက်ဟောလင်မယားနှစ်ယောက်ဖမ်းဆီးခံရတာကြားပါတယ်ဒီကြောင်အသက်ငွေချတဲ့ဒီကြောင်အသက်30ဝန်းကျင်မှာရှိတယ်အဲ့ဒီမြားဆိုရင်ကျောင်းရှမ်းမြောင်နေရပါကျောင်းကြံထုတ်ပြီးတော့အလုံးလုံးပြီးပြန်လာတယ်ရှမ်းမြောင်မြောင်လို့တည်ရတယ်အဲ့မှာကျွန်တော်တို့ယောက်ျားအဲ့မှာဝုံဝုံခိတ်ပေါ့နော်ဝုံဝုံခိတ်စစ်စီးတဲ့နေရာမှာကျောင်းယောက်ျားဖြစ်နေတဲ့ဖုန်းကိုစစ်လိုက်တဲ့အခါမှာကျောင်းပီရဲ့ဒီနဲ့တွေ့ရတဲ့တပ်ပုံတွေကိုမိသွားလို့တည်ရတယ်
စစ်ကောင်စီကတော့မတရားမြို့နယ်အတွင်းသူတို့တပ်ဖွဲ့တွေမီးရှို့ဖျက်ဆီးတဲ့ဆိုတဲ့သတင်းမှားတွေလူမှုကွန်ရက်မှာထွက်ပေါ်နေကြောင်းသတင်းထုတ်ပြန်ထားပါတယ်မန္တလေးတိုင်းစင်ကူးမြို့နယ်ရွာသားရွာကျေးရွာမှာအထိုင်ချတပ်ဆွဲနေတဲ့စစ်ကောင်စီနဲ့ပြူစောတီအဖွဲ့ဝင်တွေကဒီကနေ့ဇန်နဝါရီလ24ရက်နေ့မနက်3နာရီဝန်းကျင်မှာမြေကြောင်အတိုင်းစုံစင်းလာပြီးတော့မြေကန်အနီးကရွာတွေကိုလက်လက်ကြီးလက်လက်ငယ်တွေနဲ့ပြစ်ခတ်ဝင်ရောက်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ Wildland Informational Network ရဲ့တာဝန်ခံကပြောပါတယ်
ကျွန်တော်တို့24ရက်နေ့မနက်ခင်းဟိုဟာကျမသက်သက်ဆိုင်ရာ14ကောင်ကနေကျွန်တော်တို့ဒီပြည်သူ့အိမ်မိုးကြတဲ့ချိန်ကိုကျွန်တော်တို့14ရက်နေ့တိတိကျကျကြောင်းထိုးလာတယ်အဲပြစ်တတ်လာပြီးတော့ကျွန်တော်တို့ဒီ online မျိုးရဲ့အခြေခံမြို့တန်းမှာရှိရဲ့ရေးလက်မကြီးရတဲ့ကို7လက်ကျွန်တော်တို့လက်နဲ့ငယ်ကျွန်တော်တို့ဒီလက်နဲ့ပြီးပြတဲ့ဝင်ပြစ်ခတ်ပြီးတော့မှအရွာတွေဝင်လာတယ်၄နာရီဝင်ကြတော့မှအပေါ်ဆာပြီးမရှိရဲ5နာရီ6နာရီဝင်ကြတော့မှအကောင်ကြီးထွက်သွားတယ်အဲ့ဒီပြန်လာတဲ့အခါမှာကျွန်တော်တို့ဒီအဲ့ဒီရိုင်းမှာရှိတဲ့ပြည်သူပိုင်းနဲ့ပြည်သူ့ချုပ်ကိုသူယူသွားတယ်ရဲခါပြည်ယူသွားတယ်။နောက်ပြန်ကျွန်တော်တို့အဲ့ဒီရွာကကျွန်တော်တို့ဒီအိမ်ကကျွန်တော်တို့မီးရှို့ခံလာအိမ်ကသဘောမကကျွန်တော်တို့ဒီဟိုအထိုင်ကျရလေးပြီးလို့ပြရတယ်ကြာ။ချို့ကြောင်လည်းဖမ်းမိရတာဖမ်းမိတာအောင်မှာသူတို့ပြန်လို့ပြရတယ်ပြရတယ်ကြာ။ကျွန်တော်တို့ပြရတော့900ဝန်းကျင်လောက်ဖမ်းမိလို့ပြရတယ်ကြာ
။ရေလမော်ကျေးရွာကမကြခဏစစ်ကြောင်းထုံပွေတောက်ခံနေရတဲ့ကျေးရွာဖြစ်တာကြောင့်ဒေသခံတော်တော်များများကကျေးရွာအတွင်းမှာမနေဘဲစစ်ဘေးရှောင်နေကြတဲ့ရွာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ရဲ့လက်ပြေရှင်းလင်းရေးထိုးစစ်တွေတိုက်ပွဲတွေအပြင်လေကြောင်းကပါပြစ်ခတ်တိုက်ခတ်နေတာကြောင့်ကောလင်းမြို့နယ်အပါအဝင်စကိုင်းတိုင်းအတွင်းမှာသေဆုံးသူတွေနဲ့အိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်အရေးတွက်ဟာတနေ့ထက်တနေ့ပိုးပြီးတော့တိုးလာနေတာပါစစ်ကောင်စီကတော့ဒီဒေသကျေးရွာတွေကိုပြည်သူ့ကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေပြည်တော်ရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့သတင်းထုတ်ပြန်လို့ရှိပါတယ်ရှင်